COVID-19 ကပ်ရောဂါကာလမြန်မာနိုင်ငံမှာတက္ကသိုလ်တွေပြန်မဖွင့်နိုင်သေးတဲ့အချိန်မှာအွန်လိုင်းကနေသင်ကြားဖို့ပညာရေးဌာနတာဝန်ရှိသူတွေပြင်ဆင်နေပေမဲ့ကျောင်းသားတွေကြားစိုးရိမ်မှုတွေရှိနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကပ်ရောဂါကာလတက္ကသိုလ်တွေကျောင်းတွေပိတ်ထားရတဲ့အချိန်မှာကျောင်းသားတွေပညာရေးအခွင့်အလမ်းမဆုံးရှုံးရအောင်ဆိုပြီးအွန်လိုင်းသင်ကြားရေးစနစ်ကိုအကောင့်ထဲပို့ဖို့အမျိုးသားပညာရေးမူဝါဒကော်မရှင်ပါမခချုပ်မြကော်မတီကပြောဆိုလိုက်ပေမဲ့အခွင့်အလမ်းတွေမမျှမတဖြစ်မှာကိုကျောင်းသားတွေကစိုးရိမ်နေကြတာပါ။အစိုးရပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတိန်ဝင်းကတော့အွန်လိုင်းကနေသင်နိုင်ဖို့အတွက်သင်ရိုးတွေကိုပြင်ဆင်နေပြီးအင်တာနက်မရရှိတဲ့နေရာတွေမှာလည်း offline စနစ်သင်ကြားပို့ချနိုင်ဖို့စီစဉ်နေတယ်လို့ပြောပါရစေ
။ Face to faceစစ်တမ်းနဲ့ online စစ်တမ်းပြောင်းတဲ့အတွက်အများကြီးချိန်ပါတယ်။အဲ့ချိန်ပါတဲ့အတွက်အဲ့ဒါလေးပါခက်ခဲတဲ့စိတ်ကုန်ပြီ။အဲ့ဒါကိုကျွန်တော်ဦးစီးအနေနဲ့လိုအပ်တာလေးပံ့ပိုးပေးဖို့ဖြည့်ဆည်းပေးဖို့နောက်ပြီးတော့အဓိကတော့ curriculum ပါ။ဒါကြောင့်မို့လက်ကိုယ်တော့ curriculum ကို online curriculum ဖြစ်အောင်ထိရောက်မှုရှိအောင်အရင်လုပ်နေပါတယ်ခင်ဗျ။ကျွန်တော် online အက 100% တော့မှာမဟုတ်ပါဘူး။ကျွန်တော်ပြောလို့ internet access မရတဲ့နေရာမှာ offline သွားမှာပေါ့။ offline သွားမယ်ဆိုတော့တို့ဒီမှာကို online သင်ဖို့ဆိုကျွန်တော်လက်ကူရေးတွေလုပ်တယ်ဒါအဲ့ခါတွေအကုန်လုံး offline မှာသုံးလို့ရအောင်ကျွန်တော် video file တွေအတန်း file တွေ powerpoint တွေကို stream နဲ့ offline နဲ့တစ်ခါလုပ်မှာပါနှစ်မျိုးသွားမှာ internet access မရတဲ့နေရာမှာအဆင်ပြေအောင်တို့ကြောင်းနေအရောက်ကြောင်းနေရတဲ့အဆင်ညှိနေတွေအရောက်ကိုကျွန်တော်တို့လုပ်ဖို့စီစဉ်နေတာပါဒါပေမဲ့ online နဲ့ offline မရတာအနည်းစုပါ online ကတော်တော်များများရနေပါတယ
်မြန်မာနိုင်ငံမှာ internet ကောင်းကောင်းမရတဲ့ data တွေရှိနေသလိုရခိုင်ပြည်နယ်ကမြို့နယ်ခုနှစ်မြို့နယ်နဲ့ချင်းပြည်နယ်ကပလောဝမြို့နယ်တို့ဟာပရိပက္ခတွေကြောင့်အင်တာနက်ဖြတ်တောက်ခံထားရပါတယ်။ဒီလိုအင်တာနက်မရတဲ့ဒေသကကျောင်းသားကျောင်းသူတွေအတွက်အွန်လိုင်းကနေသင်ကြားတာကအဆင်မပြေနိုင်သလို offline သင်ကြားမှုအနေနဲ့သင်ခန်းစာဗီဒီယိုတွေပါတဲ့ stick ကိုကျောင်းသားတွေစီပို့ပေးမယ်ဆိုတာမျိုးကလည်းပရိပက္ခဒေသတွေမှာရှိနေကြတဲ့ကျောင်းသားတွေအတွက်အဆင်ပြေနိုင်မှာမဟုတ်ဘူးလို့ရခိုင်ပြည်ကျောင်းသားတမကရဲ့ပြန်ကြားရေးနယ်ပြည်ပဆက်သွယ်ရေးတာဝန်ခံကိုကျော်နိုင်ထေးကပြောပါတယ်။
ကျွန်တော်ရခိုင်ပြည်အတိုင်းပါလဲဆိုလို့ရှိရင် internet လာရဖြတ်တိုက်ထားတဲ့အတွက်ကြောင့်ဒီအခုလုံးလိုက်တဲ့လုံးရဟာဒီကျွန်တော်ရခိုင်ပြည်တောင်သားကျောင်းသူတွေအတွက်မပါဘူးလားလို့ကျွန်တော်လေ့ကျင့်ဆုံးဆရာဖြစ်လာပေါ့နော်ကျွန်တော်ကနေဒီလက်ရှိတနင်္ဂနွေအတိုင်းပါလဲဒါကလုံးဆောင်ရတဲ့ဖြစ်တဲ့အတွက်ကြောင့်တနင်္ဂနွေ internet လာရအစီအစဉ်မှာဒါလုံးရလည်းအလုပ်ဖြစ်တဲ့အတွက်ကြောင့်အခုလက်ရှိအစီအစဉ်ကြီးကျွန်တော်ရခိုင်ပြည်မှာကဒီ internet လာဖြတ်တိုက်ထားတယ်ဒီ internet လာဖြတ်တိုက်ထားတဲ့မျိုးတွေကပဲကျောင်းသားကျောင်းသူတွေကညာတဲ့ခါကျတော့လေအဲ့တော့ဒီအခုတက္ကသိုလ်ပါမောင်ဆွေကော်မတီကထုတ်လိုက်တဲ့စာဟာကျွန်တော်တို့တက်တာအကျိုးမြင်ကလေးဖြစ်နေရပေါ့။အဲကြောင့်ကျွန်တော်ရခိုင်ပြည်တောင်းတဲ့တမကဲအနေနဲ့ဒါကိုကျွန်တော်တို့ကော်မတီကိုလည်းကျွန်တော်တို့ extra စာပေးဖို့အစီအစဉ်လုပ်ပါတယ်
။အခြေခံပညာကျောင်းတွေဒီလာတဲ့ပြန်ဖွင့်မှုအစီအစဉ်နေရာမှာလည်းလက်နက်ကင်ပရိပခါတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝါကရှားကနန်းရှိတဲ့စာတင်ကျောင်းတွေပြန်ဖွင့်နိုင်မှာမဟုတ်ဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။မကွေးတက္ကသိုလ်ကျောင်းသားတမကဥက္ကဋ္ဌကိုမျိုးတန့်စင်ကတော့သင်ကြားရေးပုံစံအပြောင်းအလဲတွေလုပ်တဲ့နေရာမှာကျောင်းသားတွေရဲ့သဘောထားဆန္ဒတွေကိုပါထက်သွင်းစဉ်းစားစေတယ်လို့ပြောပါရယ
်ဘလို့နီးလန်းရှာလဲဆိုတော့ဒီကျောင်းအစိုးရအဖွဲ့ရဲ့ကျွန်တော်ကျောင်းသားတွေရဲ့နှိမ့်နိုင်ပြီးမှအခြေထွက်မယ်ကျောင်းသားရဲ့ဆန္ဒတစ်ခုနဲ့လည်းလုပ်လို့မရဘူးလေအဲဆရာရဲ့ဆန္ဒတစ်ခုနဲ့လည်းလည်းလုပ်လို့မရဘူးအထက်ကလည်းသူရဲ့ဆန္ဒတစ်ခုနဲ့လည်းလုပ်လို့မရဘူးအဲ့တော့အကုန်လုံးကနှိမ့်နိုင်နိုင်နဲ့ပူးပေါင်းဆောင်ရွက်မှအဆင်ပြေနေတယ်ခင်ဗျ
online သင်ကြားမှုစနစ်ကိုအကောင့်ထဲပေါ်ပြီးပမောက်ခချုပ်များကော်မတီရဲ့ထုတ်ပြန်ချက်မှာတော့တက္ကသိုလ်ဒီဂရီကောလိပ်ကောလိပ်တွေအနေနဲ့ဆရာဆရာမတွေကျောင်းသားကျောင်းသူတွေအလွယ်တကူဆက်သွယ်နိုင်မှုအတွက်အီးမေးလ်တွေအတန်းလိုက်ဘာသာရပ်အလိုက် Facebook group ဖွဲ့တာတွေစတဲ့ချိတ်ဆက်ဖွဲ့စည်းတာတွေကိုလုပ်ထားကြဖို့နဲ့ဘာသာရပ်အလိုက် online သင်ကြားမှုလုပ်နိုင်ဖို့သင်ရိုးပြင်ဆင်တာတွေကိုကြိုတင်စီမံထားကြဖို့ကိုလည်းထည့်သွင်းဖော်ပြထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်။